ကျားသာပရင်းနေတော့ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ George Washington တက္ကသိုလ်ဘာအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာတရုတ်ပြည်ဆိုင်ရာအမေရိကန်မူဝါဒကိုပြောကြားရမှာလက်ရှိတည်ရှိနေတဲ့ကမ္ဘာအခင်းအကျင်း Global Order ကိုဆက်လက်တည်ထောင်အောင်ထိန်းထားနိုင်မှုအတွေ့တရုတ်နဲ့အပြင်းထန်ပြန်ဆိုင်နေရပါတယ်။ဒါပေမဲ့လည်းစစ်အေးတိုက်ပွဲကိုတော့ဆင်နွှဲမှာမဟုတ်ဘူးလို့ဝန်ကြီး Blinken ကပြောဆိုခဲ့ပါတယ်။ဒီမူဝါဒရှင်းလင်းပွဲအကြောင်းကိုကျွန်တော်ကဆက်ပြောပြပေးပါမယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့တရုတ်ပြည်ဆိုင်ရာမူဝါဒတင်ပြမှုဟာသမ္မတဂျိုးဘိုက်ဒင်အစိုးရလက်ထက်တရုတ်ပြည်ဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးအပြည့်အစုံဆုံးရှင်းလင်းတင်ပြမှုတစ်ခုဖြစ်ပါတယ်။ကမ္ဘာကြီးကရုရှား-ယူကရိန်းစစ်ပွဲကိုအာရုံစိုက်နေပေမဲ့လည်းတကယ်တမ်းကတရုတ်ပြည်ဟာကမ္ဘာနိုင်ငံတွေရဲ့အခင်အကျင်း International Order ကိုလက်ရှိလာများစိန်ခေါ်နေတဲ့နိုင်ငံဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောဆိုပါတယ်။
China is the only country with both the intent to reshape the international order and increasingly
တရုတ်ဟာလက်ရှိနိုင်ငံတကာအနေအထားကိုကြောင်းလဲပြစ်ဖို့ကြိုးပမ်းနေတဲ့တခုတည်းသောနိုင်ငံဖြစ်တယ်လို့အဲ့ဒီလိုကြောင်းလဲနိုင်လောက်တဲ့စီးပွားရေးတန်တမာရေးစစ်ရေးနည်းပညာတွေဟာလည်းတိုးလာနေပါတယ
်တရုတ်ရဲ့အမြင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း85နှစ်လောက်အတွင်းကမ္ဘာကြီးကိုတိုးတက်တောင်းလဲစေခဲ့တဲ့စံတန်ဘိုးတွေကနေလွဲချော်သွားစေနိုင်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်ကမ္ဘာ့ဘိုင်ဒင်ကတော့ဒီဆယ်စုနှစ်ဟာအလွန်အရေးပါတယ်လို့မြင်ပါတယ်။အမေရိကန်ပြည်တွင်းမှာတင်မကကမ္ဘာနိုင်ငံနေနဲ့အတူပေါ်ဆောင်နေတဲ့အနာဂတ်နဲ့ပတ်သက်တဲ့တူညီတဲ့အမြင်တွေဟာတကယ်ဖြစ်လာမလားမဖြစ်လာဘူးလားဆိုတာဟာဒီဆယ်စုနှစ်ကအဆုံးဖြတ်ပေးသွားမှာပါလို့ယုံကြည်နေပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ပြည်တွင်းမှာရောပြည်ပမှာပါကိုကိုကိုယုံကြည်လွန်းတဲ့ရည်ရွယ်ချက်နဲ့တရုတ်ပြည်ရဲ့ဒီကနေ့သွားနေတဲ့လမ်းကြောင်းကိုအမေရိကန်ကပြောင်းလဲပြစ်နိုင်မှာမဟုတ်ပါဘူးလို့အများသဘောတူလက်ခံလာနေတာကိုလည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအသိမှတ်ပြုဝန်ခံပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရုတ်အစိုးရအတွက်မဟာဗျူဟာမြောက်ပတ်ဝန်းကျင်တစ်ခုကိုဖန်တီးရပါမယ်။အမှတ်မထင်လောက်တာမျိုးတွေအရေးမရအဖက်မရစကားစစ်ထိုးတာမျိုးတွေမပါဘဲအားလုံးပါဝင်ဖို့ဝုန်းဝုန်းလင်းလင်းရှိဖို့ဆိုတဲ့ကျွန်တော်တို့ရဲ့အမြင်တွေတိုးပွားလာအောင်လှုပ်ဆောင်ရပါမယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။ဒီချင်းကမှုဟာတရုတ်နဲ့ကမ္ဘာပဋိပက္ခအသွင်ဆောင်တဲ့ကြောက်စုံသုံးလုံးမှုတွေရှိခဲ့တဲ့သမရထရအစိုးရလက်ထက်ကချင်းကပ်မှုနဲ့တော့ဆန့်ကျင်ဘက်ဖြစ်ပါတယ်။အာဖရိကနဲ့လက်တင်အမေရိကကိုသွားရောက်တဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ခီးစဉ်တွေမှာတရုတ်နဲ့တိုင်ဆိုင်မှုကိုမပေါ်လွင်အောင်အဲ့ဒီဒေသကနိုင်ငံတွေကိုတရုတ်နဲ့အမေရိကန်အကြားဘက်ရွေးချယ်ဖို့တောင်းဆိုတာမျိုးမဟုတ်ပါဘူး
။ We are not looking for conflict or new cold war. To the contrary, we're determined to avoid both.We don't seek to block China from its role.
ကျွန်တော်တို့ဟာပြည်သက်ကချောင်းဖန်တီးနေတာမဟုတ်ဘူးလို့စစ်အေးတိုက်ပွဲတစ်ဖြစ်အောင်လည်းလုပ်မှာမဟုတ်ပါဘူး။ကျွန်တော်တို့ဟာဒီနှစ်ခုစလုံးကိုမဖြစ်အောင်ရှောင်ရှားဖို့ဆုံးဖြတ်ထားပါတယ်
။တရုတ်ရဲ့အင်အားကြီးနိုင်ငံဖြစ်တဲ့ဆိုတဲ့အခမ်းကဏ္ဍကိုလည်းပိတ်ပင်တားဆီးမှာမဟုတ်တယ်လို့တရုတ်ကလည်းရပ်တန့်သွားအောင်လုပ်မှာမဟုတ်ပါဘူး။ဘယ်နိုင်ငံမဆိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့သူတို့ပြည်သူတွေရဲ့အကျိုးစီးပွားတိုးတက်အောင်လှုပ်ဆောင်တာကိုတားဆီးပိတ်ပင်မှာမဟုတ်ပါဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာသဘောတူညီချက်တွေနိုင်ငံတကာဥပဒေတွေကိုနိုင်ငံအလုံးအတွက်ဖြစ်အောင်တရုတ်ပြည်နဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအလုံးအတူတကွတည်ရှိပြီးအတူတကွပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ကမ္ဘာအခင်အကျင်းကိုတော့ဆက်လက်ထိန်းထားရမှာဖြစ်တယ်လို့ George Washington တက္ကသိုလ်မှာပြုလုပ်တဲ့တရုတ်ပြည်ဆိုင်ရာအမေရိကန်မူဝါဒရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကပြောဆိုခဲ့ပါတယ်။ဒီကရေရပိုင်းကအမေရိကန်သမ္မတဂျိုးဘိုက်ဒင်ဂျပန်နိုင်ငံကိုရောက်ရှိစဉ်မှာတရုတ်ကထိုင်ဝမ်ကိုကျူးကျော်ရင်အမေရိကန်ကထိုင်ဝမ်ဘက်ကတာဝယ်မယ်လို့ပြောခဲ့ပြီးနောက်ပိုင်းမှာအခုလိုနိုင်ငံခြားရေးဝန်ကြီးရဲ့တရုတ်ပြည်ဆိုင်ရာမူဝါဒရှင်းလင်းပွဲထွက်ပေါ်လာတာပါအစောပိုင်းကတည်းကရှင်းလင်းပြောဆိုဖို့စီစဉ်ခဲ့ပေမဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ကျမ်းမာရေးအခြေအနေကြောင့်ရှင်းဆိုင်ထားခဲ့ရတာဖြစ်ပါလေခင်ဗျာ